အီရန်ရဲ့ရေမြင့်နိုင်ငံတွားကရေပြင်လုံခြုံရေးနဲ့အတိအကျပြောရရင်ပင်လယ်ခွေ့ဒေသတင်မော်လမ်းကြောင်းလုံခြုံရေးအတွက်နိုင်ငံဆောင်စီးရေးမဟာမိတ်အဖွဲ့တစ်ခုဖန်တီးဖို့အစီအစဉ်ရှိတဲ့အကြောင်းအမေရိကန်အစိုးရကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့လကရေနံတင်သင်္ဘောတွေကိုတိုက်ခိုက်မှုနဲ့အမေရိကန် drone ရေကိုပစ်ချခဲ့တာတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအခုလိုကြေညာလိုက်တာပါ။ဗီရီစရင်တော့ဒေးဂါဗာလက် Jordan နိုင်ငံအန်မန်မြို့တော်ကနေပြပို့ထားတဲ့သတင်းစာကိုကိုညံဝင်းအောင်ကပြောပြပါပါရှင်။ရေနံတင်သင်္ဘောတွေနဲ့အမေရိကန်
drone ယာဉ်တွေကိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးအီရန်နိုင်ငံကိုအပြစ်တင်နေကြတာဖြစ်ပါတယ်။တချိန်တည်းမှာပဲဗီဒင်ယာဉ်တင်သင်္ဘောတစ်စင်းကိုလည်းအီရန်တို့ကဟန်တာပိတ်ဆို့ဖို့ကြိုးပမ်းခဲ့တယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုအခြေအနေမျိုးမှာအမေရိကန်ကအခုလိုနိုင်ငံဆုံးစီးရေးမဟာမိတ်ဖွဲ့စည်းမယ်ဆိုတဲ့ကိစ္စကို ဟောမိုစီလက်ကြားတင်းမာမှုကြောင့်ကမ္ဘာလောင်စာရရှိရေးအပေါ်ထိခိုက်လာစေမှာကိုစိုးရိမ်ထားသူတွေနဲ့ရေကြောင်းသွားလာရေးအသုံးပြုနေကြသူတွေကကြိုးစားရပါတယ်။တစ်ဖက်မှာလည်းအီရန်နိုင်ငံဟာမဟာဗျူဟာကျတဲ့ဒီရေကြောင်းလမ်းကိုပိတ်ဆို့ဖို့ချိန်ချောက်နေတာလည်းဖြစ်ပါတယ်။ဂျက်ကော့ဘ်လာဇင်းဟာကိုပင်ဟေဂင်မြို့အခြေစိုက်ကမ္ဘာအကြီးဆုံးသင်္ဘောသွားလာရေးအသင်းကြီးဘင်ကိုရဲ့ရေကြောင်း first of all for the safety of the seafarers who operate in this region.
ပထမဆုံးအနေနဲ့ဒီဒေတာမှာသွားလာလှုပ်ရှားသူတွေလုံလုံရေးဖြစ်ပါတယ်။ဒုတိယအနေနဲ့ကတော့ကမ္ဘာစုဝိုင်းကိုထိခိုက်နိုင်တဲ့အချက်ပဲဖြစ်ပါတယ်။ဟောမစီလက်ကြမှာဒါမှမဟုတ်အိုမန်ပင်လယ်ကွေးတို့မဟာဗျူဟာကျတဲ့ရေလမ်းကြောင်းတွေမှာဒီလိုလုံခြုံရေးပြဿနာတွေရှိလာပြီးဆိုရင်တင်မောပိုင်ရှင်တွေကဒီရေလက်ကြားကိုမဖြတ်ခင်ကြတော့ပါဘူး။အဲဒါကြောင့်တင်မောနဲ့ကုန်စီတင်မောမှုရော့ကျသွားပါတယ်။ဒါကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လာစေပါတယ်
။ဒီတိုင်းနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကတော့မကြသေးမီကရေနံတင်တင်မောတိုက်ခိုက်ခံရမှုကြောင့်နိုင်ငံ18နိုင်ငံအထိထိခိုက်နေနာခဲ့ရကြောင်းတိုင်းရင်မဟုတ်ရင်တော့ပင်မောသားတွေအာမခံထားရှိသူတွေအငှားကန်ထရိုက်တွေကတဆင့်ထိခိုက်မှုရှိခဲ့တာပါအခုလိုနိုင်ငံတကာစီးရေးမဟာမိတ်ဖွဲ့စည်းလိုက်ခြင်းအပြင်အီရန်ဒါမှမဟုတ်သူ့ရဲ့ဩဇာကံတွေကိုနောင်တမျိုးမလုပ်နိုင်အောင်ဟန်တားနိုင်မှာဖြစ်ပါတယ်ပင်လယ်ကွေ့ဒေသလုံခြုံရေးအတွက်မဖြစ်ခင်ကကြိုတင်ပြီးဟန်တားနိုင်ဖို့အရေးကြီးတယ်လို့လာစင်ကဆိုပါတယ
် If we just let things as they are I think the chance of a repeat of the incidents we saw
ဒီနေ့ကိုဒီတိုင်းလွတ်ထားရေးမေလ12ရက်နေ့ကလို့ရေနံတင်သင်းမောတွေလေးလေးတိုက်ခိုက်ရတဲ့ကိစ္စကိုပြန်ဖြစ်လာနိုင်ပါတယ်ဇူလိုင်13ရက်နေ့ကလို့အိုမန်ပင်လယ်ကွေ့လိုကိစ္စမျိုးလည်းပြန်ဖြစ်လာနိုင်ပါတယ်နိုင်ငံရေးအခြေအနေလုံးဝပြောင်းလဲမသွားရင်တော့ဒါမျိုးတွေပြန်ဖြစ်လာနိုင်ပါတယ
်လန်ဒန်အခြေစိုက်ဆုံးရှုံးနိုင်ကြီးကြိုတင်တွက်ဆတဲ့အတိုင်းမင်ငန် Russell Group ကစုကိပါရှိကတော့ဟော်မိုစီလက်ကြားကိုနှစ်စဉ်ဖြတ်သွားတဲ့ရေနံနဲ့သဘာဝတန်ခွေကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ954ဘီလီယံရှိတယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာပြဿနာတက်ခဲ့ရင်ဒေသရဲ့အကြီးဆုံးကုန်သွယ်နိုင်ငံဖြစ်တဲ့ Saudi Arabia ဟာရက်သက်တက်တပတ်အတွင်းမှာပဲဒေါ်လာ3ဘီလီယံကျော်နှင်းလာပြီးအာရှတင်မောကုမ္ပဏီတွေကိုလည်းထိခိုက်စေမှာဖြစ်တာကြောင့်အမေရိကန်ရဲ့အစီအစဉ်ကိုကြိုးဆိုကြောင်းဒါပေမဲ့သတိထားရမှာ၄ချောင်းသူကပြောပါတယ
်
ဟော်မုစ်ရေလက်ကြားဟာတင်းတင်းနေပါတင်းမောလမ်းကြောင်းနှစ်လမ်းသာရှိတာပါအဲ့ဒီလိုသာတင်းမောတွေကိုလိုက်ပြီးကာကွယ်နေမယ်ဆိုရင်အီရန်ကန်ယူဒန်ဘက်ကိုတိတ်နီးကပ်သွားမှာဖြစ်လို့တင်းမောမှုတွေတိုးလာနိုင်ပါတယ်
ဘင်ကိုအပွဲလုံးညွေတာဝန်ရှိသူလာစင်ကလည်းဒီအချက်ကိုသဘောတူပါတယ
် These countries do send naval vessels through the area quite a high degree of coordination between those vessels would be needed
အဲ့ဒီဒေတာကိုနိုင်ငံတီးတီးကရေတက်ကြည့်တာပို့မယ်ဆိုရင်မိတ်ဆွေဒီမော်ရှင်ကြီးမပြတ်ခတ်မိအောင်အထူးညီလိုက်ဆောင်ရွက်ဖို့လိုပါလိမ့်မယ်ဒီမှာတာဝန်ယူကြမဲ့ဒီမော်တွေမှာတာဝန်နှစ်ရပ်ရှိပါတယ်ဒီမော်တစ်စင်းတိုက်ခြံရရင်တိုက်ဆိုင်တူရဲ့နောက်ကိုလိုက်ရမယ်ဖြစ်နိုင်ရင်တိုက်ခိုက်တဲ့ဒီမော်ကိုပိတ်ဆို့တားဆီးနိုင်ရမယ်လိုအပ်ရင်ဖြည့်ဆည်းပေးရမယ်။ဒုတိယတောင်းကတော့အဲ့ဒီဒေတာကိုတစ်ချိန်လုံးစောင့်ကြည့်ပြီးဖြစ်ပျက်သမျှကိုချက်ချင်းတုံ့ပြန်ဆောင်ရွက်ရမယ်။လုံခြုံရေးနဲ့ပတ်သက်လာရင်တော့လက်တုံ့ပြန်ဖို့လည်းအသင့်ဖြစ်နေရမှာပါ
။အခုကပင်လယ်ကွေ့ဒေတာမှာနောက်ဆုံးဖြစ်လာနိုင်တာကလက်နက်ကန်ပဋိပက္ခဖြစ်ပြီးအရေးကြီးတဲ့ရေချောင်းလမ်းတွေလုံခြုံရေးအတွက်နိုင်ငံကရေတပ်အဖွဲ့တရက်လိုအပ်နေတယ်ဆိုတာကျွမ်းကျင်သူတွေကသဘောထဲရှိနေကြကြောင်းပါခင်ဗျာ။